လာပါများရှင
်ဒီမြန်မာနိုင်ငံရေးမှာဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘလောက်ထိရှိနေပါသေးလဲဒီဒေါန်ဆန်းစုကြည်ကိုဖန်ဆီထိမ့်သိမ်းထားတာအချိန်ကြာလာတာနဲ့အမျှပေါ်သူခေကုံပြီးသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခေကုံပြီးသူခံကဏ္ဍမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူကိုဖန်ဆီထောင်ချထားတာကိုနှစ်ကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးမှင်းမှိန်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒနဲ့လုပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါန်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သူခံကဏ္ဍဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမေးခွန်းကျွန်တော်စန်တမန်တယောက်ကိုမေးဘူးပါတယ်အာဆီယံမှာလည်းတာဝန်ထမ်းဆောင်မှုတွေမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာလည်းပဲစန်မာကြီးအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းရင်သမတူဟာဒေါန်ဆန်းစုကြည်အခမ်းကဏ္ဍမရှိတော့ဘူးဆိုတာခင်ဗျလက်ခံတာဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးတဲ့မြန်မာပြည်သူတွေဆုံဖြတ်မဲ့ကိစ္စသာဖြစ်ပါလို့ပြောတယ်ဆိုတော့ကျွန်တော်အတိတ်ပဲဖွင့်ကြည့်ရတယ်စန်တမန်စကားမြန်မာပြည်သူတွေဆုံဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူတွေဆုံဖြတ်ထားပြီးပြည်သူဆုံဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံဖြတ်ခြင်းသာလို့မှန်ကန်လို့ဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလုခဲ့တဲ့ရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါန်ဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါန်ဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မပြေပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောမှလို့ထင်ပါတယ်မြန်မာပြည်အ
ဲ့တော့အခုလက်နဲ့ကင်ခုကန်တော်လန်နေကြတဲ့လူရဲ့တရားဒေါန်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုကန်နေတဲ့တော်လန်ရေးကိုကဒေါန်ဆန်းစုကြည်ရဲ့လက်ခံနိုင်မှမလ
ားဒီလက်နဲ့ကင်ခုကန်တော်လန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကနူးတော်လန်ရေးဟာဒီလက်နဲ့ကင်တော်လန်ရေးနဲ့စတာမဟုတ်ပါဘူး CDM လို့ခေါ်တဲ့civil disobedience ဒါလက်နက်ကင်မကင်တဲ့အနုနည်းဆန့်ကျင်မှုကဖြစ်ပါတယ်ဒီလိုလုံးလုံးမရဘူးစစ်ကောင်စီကမခွဲမကြသိရဲဆဲဆဲကိုအခုလုံးတွေးရမြင်များလှမ်းပစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီလက်နက်ကင်တော်လှန်ရေးအဆင့်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဒေါန်ဆန်းစုကြည်လက်ခံပါမလားဆိုတာတက်ဒီတော်လှန်နေတဲ့လူတွေကဒေါန်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူရဲ့လက်ခံမလားဆိုတာမေးခွန်းဖြစ်ပါတယ်အခုလက်နက်ကင်တော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးမဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကင်တော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဟာဒီဒီမိုကရေစီရရှိရေးအတွက်ဒီမှန်ချက်ပန်းနိုင်မဟုတ်ပါဘူးအဲ့ဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်စံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်စံဒီမှန်ချက်ပန်းနိုင်မဟုတ်ဘူးအလုတ်ရဲ့လမ်းညွန်တာဖြစ်တယ်ဆိုရဲဆူဆူစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့ဤမှန်ချက်ပန်းနိုင်ဖြစ်တဲ့ဒီမိုကရေစီရောက်ရှိရေးအတွက်ဒါကိုလုံခြံတရအနေနဲ့အသုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်အမြင်ပါတယ်ဒေါန်ဆန်းစုကြည်ကတော့ဒီကိစ္စမှာသူကတောင်းရင်စစ်စပ်ပေးဖို့ဒါပြောလို့ဆောင်ရွက်ပေးဖို့ဆိုတာသူကယူရချက်ရှိပါလိမ့်မယ်သူကနိုင်ငံရေးနည်းနဲ့သာထွက်ပေါက်ရှာမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စလည်းနဲ့ကိုင်းတိုင်နေလို့တစ်ဖက်ကတစ်ဖက်ပြတ်တိုင်မယ်ဆိုပြီးတော့လည်းဖြစ်နိုင်ဖို့အလားလားမရှိပါဘူးစစ်တပ်ကလည်းဆက်လက်အုပ်ချုပ်လဲဘယ်လိုမှရနိုင်မှာမဟုတ်တော့ဘူးသူတို့သူများစီကလက်နေရလို့ဘလောက်ပဲနှိမ့်နေနှိမ့်နေဒီဘက်ကလည်းလက်ခံမှာမဟုတ်တော့ဘူးဆိုတော့ဒီဟာကိုပြေလည်အောင်သူတို့ကလက်နေကိုပြေးချပြီးတော့မင်းရင်းကနေဆွေးနွေးအောင်ဆိုပြီးတော့လည်းပဲလာပြောမှာမဟုတ်ဘူးဂျာတရားရုပ်ကတော့ရက်ခံပြီးတော့ဆွေးနွေးဖို့လိုပါတယ်ဒီနေရာမှာအယုံကြည်ဆုံးလူကတော့ဒေါန်ဆန်းစုပြဖြစ်ပါလိမ့်မယ်နောက်တစ်ချက်အရေးကြီးတာကမြန်မာနိုင်ငံရေးဟာလူပုဂ္ဂိုလ်ချင်းကကိုယ်ဝယ်မှုပေါ်မှာသိပြီးတော့မူတည်ပါတယ်ဆိုတော့ဒေါန်ဆန်းစုကြည်ရဲ့အစင်လာသွေးသဘာဒီကိစ္စဟာလည်းသိအရေးကြီးပါတယ်သူနေမှာအစားထိုးနိုင်မဲ့လူကရှာပါတယ်ဒီနေမှာ
အထူးသဖြင့်ထိုင်းနိုင်ငံဂျာယီဝင်ကြီးဒွန်ပရမိုဝန်နိုင်ကဒီဇူလိုင်လထဲမှာပဲအာဆီယံဝင်ကြီးများအစည်းအဝေးမတိုင်ခင်မှာဒေါန်ဆန်းစုကြည်နဲ့တွေ့ပြီးတော့တွေ့ခဲ့ပါတယ်သူကဒါကိုအစည်းအဝေးမှာရုပ်တရက်ဟိုပြောလိုက်တယ်ပေါ့နော်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းတွေးဆုံဆွေးနွေးရေးကိုဟိုတိုက်တွန်းပါတယ်လို့ပြောတယ်လို့သူကပြောပါတယ်ဒီတော့ဒီနေရာမှာဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘယ်လိုအရေးပါလာနိုင်ပါလဲ
အာဒေါန်ဆန်းစုကြည်ရဲ့အခမ်းကဏ္ဍအဓိကအဖြစ်ကဒီနေရာမှာလက်နက်ကင်တော်လှန်ရေးစီးရင်းကြီးကနေပြီးတော့နိုင်ငံရေးနည်းကိုကူးပြောင်းတဲ့နေရာမှာသိအရေးပါပါတယ်ဒါသူမရှိရင်မဖြစ်တဲ့လူဟာအဲ့ဒီနေရာမှာတော့သူကတွေးဆုံဆွေးနွေးရေးကိုအားပေးတယ်ပြောတာသူ့ကိုလှုပ်ပြီးတော့သူ့ကိုအဆုံးတာသူကလုပ်ပေးမယ်ဆိုတာပြောတာမဟုတ်ပါဘူးပြည်သူတွေဒုက္ခရောက်နေကြပြီဒါကြောင့်တွေးဆုံဆွေးနွေးကြဖို့သူကလူလာတယ်ဆိုပြီးတော့ပြောလိုက်ခြင်းသာဖြစ်ပါတယ်သူရဲ့အသုံးနှုတ်ကိုနိုင်ခါဆိုတော့သူရဲ့အခန့်ကဏ္ဍအရေးပါပါတယ်သူကစောစောကကျွန်တော်ပြောခဲ့လိုပဲသူသားလျင်နှစ်ဖက်စလုံးကိုညှိနှိုင်းပေးနိုင်မဲ့လူဖြစ်မယ်နောက်တစ်ခုဖြစ်နိုင်တာကတော့ သူနဲ့တယောက်တည်းနဲ့မဖြစ်ရင်လည်းပဲနိုင်ငံတကာကဝိုင်းဝန်းပန်ပိုးမယ်ဆိုတဲ့နေရာမှာလည်းလွန့်ရသူတို့အကျိုးအတွက်တော့သူတို့တွက်ကြတာပဲပေါ့လေသူတို့အကျိုးပါပဲမလုပ်ပါဘူးဆိုတော့တကယ်လို့ဒီအခြေအနေဖြစ်အောင်တိုက်တွန်းနိုင်မဲ့နိုင်ငံဟာအာဆီယံတဲ့အဓိကလုံထိုင်မှာကတော့တရုတ်ကလုံရင်တော့ပူပြီးတော့ဖြစ်ကောင်းဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်မှာဟိုရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ပါညာတရုတ်ကတွန်းတော့စစ်ကောင်စီကလိုက်လုတာကိုတွေးရပါတယ်ဆိုတော့တရုတ်ရဲ့တိုက်တွန်းချက်ဟာစစ်ကောင်စီဘက်မှာအတော်လေးဩဇာကြီးနေတာကိုတွေးရပါတယ်ဆိုတော့လူတွေကြိုက်ကြည့်ဖြစ်စေမကြိုက်ကြည့်ဖြစ်စေအဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဒီအကြံပေးချက်ကိုတရုတ်ကဝိုင်းဝန်းပြီးတော့လုပ်ပေးမယ်ဆိုရင်တော့ဒါအကောင့်ထဲပေါ်နိုင်တယ်လို့ထင်ပါတယ်ကျွန်တော်တွေးမိတာပေါ့လေ
အဲ့စစ်ကောင်စီအနေနဲ့ဒေါန်ဆန်းစုကြည်ကိုအတုံးချခံဖို့လုပ်တဲ့သဘောပါလား
အဆုံးထားရဲဆိုတာစောစောအလိုပြောသလိုပေါ့လူတိုင်းဟာသူတို့အကျိုးပိုင်မလူဟုပေါ်လေဒီအလုပ်ကတော့လူနိုင်ငံတကာမှလည်းထိုနည်းတိုင်းပဲနိုင်ငံတိုင်းဟာသူတို့အကျိုးအတွက်လုပ်တာပဲခုနတရုတ်ကလုပ်တာလည်းပဲတရုတ်အကျိုးအတွက်အများကြီးပါလို့ပေါ့မြန်မာနိုင်ငံဟာသူတို့အတွက်စီးပွားရေးမဟာဗျူဟာရေးအရေးပါတယ်ဆိုတော့ဒီဒေသမှာညီညွတ်အောင်လုပ်ပေးနိုင်ရင်သူတက်ပို့ပြီးအမြတ်ထွက်မယ်သူစီးပွားရေးလုံးလုံးကောက်မယ်ဆိုတော့အဓိကအဖြစ်သူကလုပ်မယ်ဆိုတော့ကျန်တဲ့နိုင်ငံတွေကလည်းသူတို့အကျိုးစီးပွားရေးသူတို့ပြောကြမှာပါပဲဆိုတော့လူပုဂ္ဂိုလ်တူချင်းလဲထုံနီးလောက်ပဲဒီနိုင်ငံတွေမှာလဲနိုင်ငံကောင်းဆောင်တွေဟာတိုင်းပြည်အတွက်လုပ်လို့ဘာပဲပြောပြောသူတို့ပါတီသူတို့အနာတီမြေကြီးတွေအများကြီးပါပါတယ်ဆိုတော့ဘသူအတွက်ပဲသုံးချချပေါ့လေအဓိကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်သူတို့အတွက်ကျန်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်သုံးချတာပဲသုံးချခံရတာပဲဆိုတော့ဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်ဒါကတော့လုံစင်းတဲ့ကိစ္စပါ
ဒီရင်မှာလဲကုလသမဂ္ဂကရောတော့နိုင်ငံတကာကပါဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူးဒါပေမဲ့အခုဒီထိုင်းနိုင်ငံရဲ့ဝန်ကြီးသွားပြီးတော့ဒီလိုလုပ်ခဲ့တဲ့လုပ်ရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေတာတွေဟာ
ဝီတိုင်းရဲ့လုပ်ရကိုနှစ်ပိုင်းခွဲကြည့်ရမယ်ထင်ပါတယ်ပထမတစ်ပိုင်းကတော့သူဟာဒေါန်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဒေါန်ဆန်းစုကြည်စကားကိုသူပြန်ပြောခဲ့တယ်တကယ်ကြောင့်ဘယ်သူမှမကန့်ကွက်ဘူးဒေါန်ဆန်းစုကြည်နဲ့ဒေါန်ဆန်းစုကြည်ကဒီတွေ့ဆုံဆွေးနွေးရင်းနဲ့အဖြေရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမခံခဲ့ဘူးဆိုတော့အဲဒီဒေါန်ပရမတ်ဝီနာယူကိုအဓိကဝေဖန်တာသူကအာဆီယံဘောင်ထဲကမလုပ်ဖဲနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုပ်တယ်တနိုင်ငံချင်းလုပ်တယ်ဆိုတဲ့ကိစ္စကိုဝေဖန်ကြတာပါဟာအာဆီယံရဲ့ဘောင်ကိုချိုးဖောက်တယ်လို့သူတို့ပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစီအထိုင်းဝန်ကြီးဟာနည်းနည်းအလောတကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ခရိုနီတွေသူတို့အစိုးရအတိုင်းအတာလူတွေသူတို့အတိုင်းအတာစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာစိုးလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းပဲသူကချုပ်ချခံရတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သူတွေကကောင်းတဲ့ရက်လည်းဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်
။အာဆီယံပြည်ညာတဲ့ထက်မှလည်းပဲဒီကိစ္စကိုရှုတ်ချရလို့ပြောမထားပါဘူး။အာဆီယံနဲ့ဘာပဲလုပ်လို့အာဆီယံဘောင်တရားလို့ပါဥက္ကဋ္ဌနဲ့ညီနိုင်ပါလို့ပါပြောထားပါတယ်ဆိုတော့ဒါဟာစောစောကပြောလို့နှစ်ပိုင်းပေါ့လေ။တွေ့ဆုံဆွေးနွေးဖို့အကြံပေးတာကိုတော့ဘယ်သူမှမဝေဖန်ပါဘူး။သူရဲ့လုပ်ပုံလုပ်နည်းကိုသာဝေဖန်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
။ဟိုရှေ့မှာဆက်ပြီးတော့ဟိုပြေလည်လာမဲ့အချိန်အလားအလားဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်းတစ်ချက်သုံးသပ်ပေးပါအောင
်အဆင်းမှာကျွန်တော်ကတော့ဆိုတော့ကျွန်တော်ကအကောင့်မြင်ပါတယ်ပြေလည်ပါစေလို့လည်းကျွန်တော်မျက်နှာဆူတောင်းပါတယ်ကျွန်တော်တို့အခုဆိုရင်အချိန်နဲ့သိကိုဆူဆူရွာတော်တော်တော့ဟို Sky News ဆိုဘာလို့မှပြရတဲ့ documentary ကြီးတော်တော်စိတ်မကောင်းစရာဖြစ်ပါတယ်လူငယ်တွေအသက်ပြေးပြီးတော့ဒါအစီခံရတဲ့ဟာတွေဆိုတော့ဒီဟာတွေအများဆုံးပတ်ပြောက်ဖို့ကတော့ဒီကိစ္စကအဖြေရှာနိုင်ဖို့အဖြေပေါ်ထွက်လာဖို့အရေးကြီးပါတယ်ဒီလိုတိုက်နေလို့ကတော့ဒီတိုင်းဆက်ပြီးသွားနေဖို့မြင်ပါတယ်ဆိုတော့တစ်ဖက်တစ်ဖက်နှစ်ဖက်လုံးကထပ်ပေါက်ပြေးလာတဲ့ခါမှာတော့ဒီနည်းနဲ့အဖြေရှာမှာပဲပေါ့လေဆိုတော့အဖြေရှာဖို့အတွက်အခုဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့ပြီးတော့လည်းပဲဘာပဲပြောပြောစဉ်းစားစရာလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုသူဆက်ပြီးတော့တိုက်တွန်းလိမ့်မယ်ထင်ပါတယ်သို့သော်လည်းပဲအာဒန်ဒူဆွေနေခွင့်ရှိအောင်အင်ဂျူဂျီဘက်ကလည်းသူတို့ကလုံးဝပယ်ချထားတာမဟုတ်ပါဘူးဆွေးနွေးနိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစီလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လာရင်တော့အဆင်ပြေဖို့ယူဆရပါတယ်မျှော်လင့်ရပါတယ်ဟုတ
်ကဲ့ပါကျေးဇူးတင်ပါတယ်အခုလိုဆွေးနွေးပေးတဲ့အတွက်ဦးကျော်စံတာရှင်ဟုတ်ပါ